မြန်မာနိုင်ငံရခိုင်ပြည်နယ်နဲ့ကချင်ပြည်နယ်အတွင်းကပဋိပက္ခဒုက္ခသည်တွေအတွက်နိုင်ငံတကာအကူအညီတွေအပြည့်အဝပေးနိုင်ဖို့အဟံအတားအတော်များများရှိနေတယ်လို့မြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့ကုလသမဂ္ဂလူသားစာနာမှုဆိုင်ရာလက်ထောက်အတွင်းမှုချုပ်ကျွန်ဟွာခန်းကပြောပါတယ်ပြီးခဲ့တဲ့မတ်လတုန်းကစစ်တွေမှာနိုင်ငံတကာအကူအညီပေးရေးယုံတွေအကြမ်းဖက်တိုက်ခိုက်ခံခဲ့ရတဲ့ဖြစ်ရပ်ဟာလေကူညီရေးလုပ်ငန်းတွေအတွက်လုံခြုံရေးရဆိုးရင်စရာအခြေအနေဖြစ်နေတယ်လို့ဆိုပါတယ်လက်တော့အတွင်းမှုချုပ်ခန်းဟာမြန်မာနိုင်ငံကိုပြီးခဲ့တဲ့သတင်းပတ်ကတွားရောက်ခဲ့ပြီးတဲ့နောက်မနေ့တုန်းကနယူးယောက်ကုလသမဂ္ဂယုံချုပ်မှာပြုတ်လုတဲ့သူ့ရဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုဝေဖန်ခဲ့ပါတယ်အပြည့်အစုံကိုတော့ကိုသားညွန်ကတင်ပြပါမယ်
မြန်မာနိုင်ငံတွင်နိုင်ငံတကာလူသားချင်းစာနာကူညီမှုလုပ်ငန်းအခြေအနေတွေကိုလေ့လာသုံးသပ်ဖို့အတွက်တွားရောက်ခဲ့တဲ့လက်ထောက်အတွင်းမှုချုပ်ကြောင်ဝါခန်းဟာဒီမြန်မာနိုင်ငံအနောက်ချမ်းရခိုင်ပြည်နယ်နဲ့မြောက်ပိုင်းကချင်ပြည်နယ်ကဒုက္ခသည်စခန်းချုပ်ကိုတွားရောက်ကြည့်ရှုခဲ့တာပါရခိုင်ပြည်နယ်နဲ့ကချင်ပြည်နယ်အတွင်းဒုက္ခသည်တွေအတွက်လူသားချင်းစာနာကူညီမှုရောက်ရှိနိုင်ရေးမှာအခက်အခဲရှိလာခြင်းတူညီပေမဲ့ဘလို့ကြောင့်ခက်ခဲသလဲဆိုတဲ့မတူညီတဲ့အကြောင်းတရားတွေကတော့ရှိတယ်လို့ဆိုပါတယ်ကချင်ပြည်နယ်အတွင်းမှာဆိုရင်တော့စစ်ပြေးဒုက္ခသည်တစ်ဝက်လောက်ပဲဒီအစိုးရထိန်းချုပ်တဲ့နေပြည်တော်မှာရှိပြီးတော့KIO ကချင်လူမျိုးရေးတပ်ကထိန်းချုပ်ရာနေမြေထဲမှာရှိတဲ့စစ်ပြေးဒုက္ခသည်တွေအတွက်နိုင်ငံတကာအကူအညီတွေရောက်ဖို့အကန့်အသတ်တွေတော်ကြီးရှိတယ်လို့ပြောပါတယ်။ရခိုင်ပြည်နယ်ထဲမှာတော့ဒီကူညီရေးအတွက်အဟာတာဖြစ်စီတဲ့အကြောင်းအရအတော်များများရှိနေတယ်လို့လက်ထောက်အတွင်းမှုချုပ်ကျောင်းဝါခန်းကပြောပါတယ
်။ I think the current challenge of access is certainly there are many different kinds of impediments to access. For some of these IDP communities,
the travel to them is difficult. The choice of these countries is a lot of work. The choice of these countries is a lot of work. The choice of these countries is a lot of work. The choice of these countries is a lot of work. The choice of these countries is a lot of work. ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီတွေကိုပဲလိုက်မှုရှိပဲအကောင်းဆုံးဆောက်ရွက်ပေးပေမဲ့လို့လေဒီတကံရခိုင်လူမျိုးတွေရဲ့ကုလသမဂ္ဂလူသားချင်းစာနာမှုကူညီမှုလုပ်ငန်းအပေါ်ယုံကြည်မှုရှိတာကလည်းအခက်အခဲတစ်ရပ်ပါအခြေခံကတော့ကုလသမဂ္ဂအကူအညီတွေဟာမွတ်စလင်တွေအတွက်ပဲလိုက်ဆောင်ရွက်ပေးနေတယ်လို့ဒီတကံရခိုင်တွေကထင်မြင်ယူဆကြတာပါကုလသမဂ္ဂလုပ်ငန်းအပေါ်ဒီတကံတွေကမယုံကြည်တာတခါတည်းမှာရန်လိုတာတွေဟာအကူအညီတွားရောက်ပေးနိုင်ဖို့အခက်အခဲရှိစီပါတယ်။အုပ်ချုပ်ရေးပိုင်းကအဟန်တာကိစ္စရပ်တွေလည်းရှိပါတယ်။အကူအညီတွေပေးဖို့အာဏာပိုင်တွေရဲ့ခီးသွွားခွင့်ပြုချက်လိုအပ်ပါတယ်။ဒီလိုအခြေအနေအားလုံးကြောင့်ရခိုင်ပြည်နယ်အတွင်းအကူအညီတွေအပြည့်အဝတွားရောက်ပေးဖို့နိုင်ဖို့အခက်အခဲရှိနေပါတယ်။ဒါအပြင်ဒုက္ခသည်တွေရှိနေတဲ့နေရာကလည်းတွားလာရေးခက်ခဲပါတယ်။
ရခိုင်ပြည်နယ်အတွင်းဒုက္ခသည်စခန်းကိုရောက်တော့အရိကအမျိုးသားအမျိုးသမီးတွေကလေးငယ်တွေရဲ့နေထိုင်ရမှုအခြေအနေဟာသူ့ရဲ့အတွေ့အကြုံမှာတစ်ခါမှမကြုံဘူးတဲ့ဆိုးရတဲ့အခြေအနေမျိုးဖြစ်နေတယ်လို့မစ္စကန်ကပြောပါတယ်။ဒုက္ခသည်တွေထဲမှာအများစုကမွတ်စလင်တွေဖြစ်ပြီးတော့သူတို့ဟာအာဏာပိုင်တွေရဲ့လူညူရေးအကြောင်းပြချက်နဲ့တွာလာခွင့်တွေကန့်သက်ခံရတယ်လို့ပြောပါတယ်။ဒီတွာလာခွင့်ကန့်သက်ခံရတဲ့အခြေအနေကြောင့်မဟုတ်လို့လဲကျန်းမာရေးပညာရေးကစစာဝင်ရေးဆုံးရှင်သန်ရပ်တည်နိုင်ဖို့အခက်အခဲအတော်ကြီးတယ်လို့ဆိုပါတယ်။
But freedom of movement is a fundamental human right. If you don't have that, it restricts your access to all basic services, including
livelihood. So we have urged authorities to find ways to do that. If you don't have that, it restricts your access to all basic services, including livelihood. So we have urged authorities to find ways to do that.
တချိန်တည်းမှာတော့ဒီရခိုင်ပြည်နယ်အတွင်းလူသားချင်းစာနာကူညီမှုလုပ်ငန်းတွေလုပ်နေတဲ့အဖွဲ့အစည်းတွေ၊ကူညီရေးလှုပ်သားတွေအတွက်လုံခြုံရေးဟာစိုးရိမ်စရာရှိနေတော့မယ်လို့ထောက်ပြပါရတယ်။ပြီးခဲ့တဲ့မတ်လအတွင်းစစ်တွေမှာဒီကုလသမဂ္ဂနဲ့ NGO ရုံးတွေကိုအကြမ်းဖက်တိုက်ခိုက်မှုအပေါ်အာဏာပိုင်တွေဘက်ကထိထိရောက်ရောက်စုံစမ်းအရေးယူနိုင်တာမျိုးမရှိသေးဘူးလို့ပြောပါရတယ်
။ Although the March attacks on the UN and NGO premises was massive.
ဒါကကုလသမဂ္ဂနဲ့အစိုးရမဟုတ်တဲ့ကူညီရေးအဖွဲ့အစည်းပိုင်ပစ္စည်းတွေတိုက်ခိုက်ဖျက်ဆီးခံရတာအပြည့်အစည်းအတော်များခဲ့ပါလေ။ဆန္ဒပြသူတွေရဲ့အကြမ်းဖက်မှုအတိုင်းတာကအတော့ကိုတုံ့လှုပ်စရာကောင်းပါလေ။လူအထိခိုက်မရှိဘူးဆိုပေမဲ့လို့လေအဆောက်အဦနဲ့ပစ္စည်းတွေအတော်များများပျက်စီးခဲ့ပါလေ။ဒီအကြမ်းဖက်သူတွေကိုအရေးယူဖို့အာဏာပိုင်တွေအထူးသဖြင့်ဗဟုအစိုးရကိုကျမတို့တိုက်တွန်းတောင်းဆိုပါလေ။အခုချိန်ထိစုံစမ်းစစ်ဆေးမှုတွေလည်းအ ਨੇ အချင်းမဲ့လုပ်နိုင်ပါသေးတယ်။ဒီကိစ္စကိုအသေးအချာမဖြေရှင်းပေးနိုင်ဘူးဆိုရင်ကုလသမဂ္ဂနဲ့ NGO အဆောက်အဦပစ္စည်းတွေကိုဖျက်ဆီးတိုက်ခိုက်တာဟာဥပဒေကင်းလွတ်ခွင့်မရဘူးဆိုတာမပြနိုင်ဘူးဆိုရင်လုံခြုံရေးအခြေအနေစိုးရိမ်စရာရှိနေဥမှာပါ
ဗင်းသာရှင်နမွေးအတွက်မှာဒီရိုဟင်ဂျာအသုံးလုံးတဲ့ပတ်သက်လို့ကုလသမဂ္ဂအနေနဲ့ရှောင်သုံးမသုံးဆိုတာကိုသတင်းတောက်တွေကမေးကြပါတယ်။ကုလသမဂ္ဂအနေနဲ့ကတော့အခြေခံယက်တီချက်အရလူမှုတိုင်းဝိုင်းတစ်ခုအနေနဲ့သူ့ရဲ့လူမျိုးပေါ်ခေါ်ဝေါ်တတ်မှတ်မှုအတိုင်းအတိမတ်ပြုတ်သွားမှာဖြစ်ပေမဲ့လို့ဥရခိုင်ပြည်နယ်ရေးမှာတော့ဒီခေါ်ဝေါ်ကအတော်လေးကိုကဲဆက်နေတာကြောင့်ပြပခါရီတင်မမှုတွေထပ်မဖြစ်လာစေဖို့သူ့အနေနဲ့တော့သတိထားရှောင်ပြီးတော့တုံ့နှုံခဲ့ရတယ်လို့ဖြေပါရယ်။လက်ထောက်တွေ့မှုချုပ်ခန်းဟာဒီမြန်မာနိုင်ငံခီးစဉ်အတွက်မှာဒီနေပြည်တော်မှာတော့မြန်မာဒုတိယသမ္မတနိုင်ငံခြားရေးဝန်ကြီးနောက်လူမှုဖူလုံရေးဝန်ကြီးနေဆက်ရေးရဒုတိယဝန်ကြီးတို့နဲ့လည်းတရားစီတွေ့ဆုံခဲ့ပြီးတော့လူသားချင်းစာနာကူညီရေးလုပ်ငန်းတွေတိုးတက်လာစေဖို့ဆွေးနွေးအကြံပြုမှုတွေလုပ်ခဲ့တယ်လို့သိရပါရယ်ခင်ဗျာ။